ချင်းပြည်နယ်ပလောဝမြို့နယ်မှာဂျွန်လ၈ရက်နေ့ကအိန္ဒိယနိုင်ငံနယ်စပ်ဖြစ်တဲ့မြဝကြေးရွာကနေပြန်လာတဲ့သူ9ဦးမှာကိုဗစ်ရောဂါစစ်ဆေးတွေ့ရှိခဲ့ပါတယ်။နယ်စပ်ဘက်ကနေလာတဲ့သူတွေဖြစ်လို့စစ်ဆေးခဲ့ရမှာကိုဗစ်ဖြစ်နေတာတွေ့ရှိခဲ့တာပါ။အဲ့ဒီကတယောက်ကိုအထူးစောင့်ကြည့်နေတယ်လို့ပလောဝမြို့နယ်ဆေးရုံအုပ်ဒေါက်တာစိုးသန်းဝင်းကပြောပါတယ
်။အိန္ဒိယနယ်စပ်ဖြစ်တဲ့ရွာမှာနေတဲ့သူအဲ့သူအစ်စ်ကအဲ့သူမှာပိုးဆက်တာတွေ့တာဗျ။အဲ9ယောက်ပါဗျာစုစုပေါင်း။ပေါ်တွေ့နေခနဲ့ဟုတ်ကဲ့ကြာအဲ၈ရက်နေရတွေ့ရခင်ဗျအဲဆိုရင်ကြာအဲ၆ရက်ကတော့လူငယ်ပိုင်းတော့တိတ်အဆင်ပြေစားမရှိဘူးအဆင်ပြေတယ်ဟိုအဲလူနာတယောက်ဥစွာအတက်ကြီးပိုင်းတယောက်ကတော့နည်းနည်းယောဂအခန်းလေးရှိရဆိုတော့သူကတော့နည်းနည်းစောင့်ကြည့်ရမယ်ထင်ပါပါတယ်ကြာလက်တော်ချင်းတွေကတော့ကောင်းနေတယ်ဟုတ
်ပလောဝမြို့မှာကိုဗစ်ဒီပူလူနာ9ယောက်တွေ့ရှိပြီးတဲ့နောက်ပလောဝမြို့နယ်ကအခြေခံအကြောင်းတွေအားလုံးကိုယာယီပိတ်ထားပါတယ်ပညာရေးဝန်ထမ်းတွေနဲ့ရုံးဝန်ထမ်းတွေကိုလည်းအသွာအလာကန့်သတ်လိုက်တယ်လို့ပလောဝမြို့နယ်ပညာရေးမှူးဦးကီလောဟာကပြောပါတယ
်ဟုတ်ပါတယ်မနေ့တုန်းက9ရက်နေ့ကစပြီးတော့မှယာယီပိတ်ထားတာပ
ါချင်းပြည်နယ်နဲ့ထိစပ်နေတဲ့အိန္ဒိယနိုင်ငံမှာစိုးရိမ်စရာကောင်းလောက်အောင်ကိုဗစ်ရောဂါပြန့်နှံ့ကူးစက်နေတာကြောင့်အိန္ဒိယနယ်စပ်တွေကပြန်လာတဲ့သူတွေကိုတင်းကျပ်စစ်ဆေးနေတာပါကိုဗစ်အတီးပြုလူနာတွေရှိလာတာကြောင့်ပလောဝမြို့နယ်ထဲမှာကိုဗစ်အသိပညာပေးမှုတွေကိုလှုပ်ဆောင်နေတယ်လို့ဒေါက်တာစိုးသန်းဝင်းကပြောပါတယ်
အဲ့ဘက်ကတော့လောလောဆယ်တော့အဲ့လူဝင်လူထွက်ကိုကျွန်တော်အဲ့မျိုးဝင်ပေါက်တွေမှာပူပေါင်းဖွင့်တဲ့စစ်တယ်ခင်ဗျစစ်ပြီးတော့မှအဲ့ပူပေါင်းဖွင့်တဲ့စစ်တန်ရလူနာရှိတယ်ဆိုလို့ရှင်ကျွန်တော်တခါလဲဆွဲယူပြီးစစ်ဆေးတာတို့ကွာရန်တင်းထားတာတို့လုပ်လို့ထားတယ်ကြအဲ့မျိုးဝတ်တင်းကျက်တော့ခုနကတော့မျိုးဝင်ထွက်တွေမှာတင်းကျက်တာပေါ့အဲ့ဒါမျိုးရှိရယ်ပြီးရခါကြလို့ရှင်တော့ကျန်နေကျွန်တော်ကျမ်းမာထဏာတော့ကျမ်းမာရေးပညာပေးရတော့ပေါ့အဲ့စောင်းပေါင်းတဲ့မျိုးတွေမှာထည့်လဲပြီးတော့မှကျမ်းမာရေးပညာပေးရလုပ်တယ်ပြီးတော့အဲ့ကွာရန်တင်းထားတဲ့လူတွေအတွက်ကိုကျမ်းမာရေးဆောင်ရှားမှုတွေကျမ်းမာရေးစစ်ဆေးတာတွေဆွဲစစ်တာတွေစသဖြင့်အဲ့ဒါမျိုးလုပ်ပြရပေါ့နော်
စစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲတွေဖြစ်ခဲ့တဲ့2019ခုနှစ်အစပိုင်းတည်းကပလဝမြို့နယ်တဲကုန်းလန်းရေလန်းအဝင်ထွက်နဲ့အသွာလာကန့်သတ်ခံထားတာပါပလဝမြို့မှာမေလ28ရက်နေ့ကဘုံနှလုံးပေါက်ကွဲပြီးတဲ့နောက်ပလဝမြို့နယ်တစ်ခုလုံးရဲ့လမ်းပန်းဆက်သွယ်ရေးကိုအာဏာပိုင်တွေကပိတ်လိုက်သလိုလက်ရှိမှာလဲကိုဗစ်ကြောင့်ဈေးတွေပိတ်ထားရတဲ့အတွက်ဒေသခံတွေစားနပ်ရိက္ခာအခက်အခဲကြုံနေရတယ်လို့ပလဝဒေသခံကိုတင်ထွန်းအောင်ကပြောပါတယ်
အာဟုတ်ကဲ့ကိုသူတို့ကတော့ဗါလဲဆိုရင်ဒီလက်ဆေးဖို့ဘာညာကိုဥမာနေတိုင်းပုံမှန်ကတော့တရက်မှာနှစ်ကြိမ်သုံးကြိမ်လောက်တော့သူတို့ကတော့နှုတ်ဆိုပေးပါတယ်ကိုရပြီးလူထုတွေကတော့အိုးဈေးတွေဟိုဈေးကြီးတွေကိုလည်းပိတ်ထားပါတယ်ကိုရပြီးတော့အာထပ်ပြီးတော့သူတို့ကဗါလဲဆိုအခုလူထုတွေကကြောက်လန့်ပြီးတော့တရှိုးဆိုရင်အိမ်ကမထွက်တဲ့ထွက်ပင်းတဲ့အိမ်မှာနေပြီးတော့အဲ့လိုမျိုးခိုးလုံနေတဲ့အနေထားတွေပဲတွေးမြင်နေရတယ်ကိုရတရှိုးကြတာတော့စာဝင်နေရဲ့အခက်အခဲကြောင့်အော်ယုံကင်ပြီးတော့ဥမာဆင်းနေအခုဆင်းနေကြာရင်အချိုးကြိုက်လောင်ပြီးတော့အဲမရောက်တော့ဘူးအဲအဲ့လိုမျိုးတွေကအစဆန်စည်းပထမငိုကိုကျွန်တော်တို့ပြောမယ်ဆိုရင်ဒီဂျွန်ဂျွန်လာပထမအပတ်မှာတော့ကျွန်တော်တို့ဆန်စည်းကပထမမှာဆန်ရှည်လေးက3000နဲ့4000လောက်ရှိတာကိုအခုဆိုရင်6000ပင်ဝင်ကျန်အနေထားတော့ရောက်နေပါပြီကိုအခုကဗါလဲဆိုလင်ခီကိုလည်းအကော်လို့ပြောမယ်ကြောက်တော့ပလက်ဝါလင်ခီကိုလည်းအခုအတွားအလာဖြတ်တောက်လိုက်တယ်ပေါ့အခုဆန်စည်းတွေကလည်းပြောမယ်ဆိုရင်အဆမတန်ပြောမယ်ဆိုရင်ဝေရှင်လို့တော့ဝေလို့မရတဲ့အနေအထားတွေကိုတွေးမြင်လာရတယ်ကို
ချင်းပြည်နယ်နဲ့ကပ်နေတဲ့ရခိုင်ပြည်နယ်စစ်တွေမြို့မှာလည်းဘင်္ဂလားဒေ့ရှ်ဘက်ကပြန်လာတဲ့ဂုံတွေမကြာခဏဆိုးသလိုကိုဗစ်ကူးစက်မှုတွေရှိနေပေမဲ့နေဆက်ဂုံတွေကလည်းပိတ်ထားတာမရှိသလိုမျိုးရင်းချမ်းမာရေးသတိပေးထားတာလည်းမတွေ့ရပါဘူးခင်ဗျာ